NRI အရသာဆွေရလက်ထက်မှာတိုင်းရင်းသားလူငယ်တွေအပါအဝင်ចောင်းသားတွေတက်ကြွလှုပ်ရှားသူတွေကိုပုံမှန်မျိုးစုံနဲ့ဖမ်းဆီးတရားစွဲထောင်ချတာတွေပုံများလာနေတာဟာဒီမိုကရေစီအင်အားစုတွေကိုရည်ရွယ်ချက်ရှိရှိချိုးနှိမ်နေတာလားဆိုတာမေးခွန်းထုတ်เสียဖြစ်လာနေတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ကဝေဖန်လိုက်ပါတယ်။ပြည်တွင်းမှာစည်ရေးငင်းချမ်းရေးနဲ့တဘာဝဘေးဒဏ်တွေကိုရင်ဆိုင်နေရတဲ့ပြည်သူတွေအတွက်လှုပ်ရှားဆောင်ရွက်နေတဲ့တစ်ချိန်တည်းမှာသတင်းပတ်တိုင်းလိုလိုတရားရုံးတက်ပြီးအမှုရင်ဆိုင်ဖြစ်ရှိနေရတဲ့အခြေအနေဟာဒီမိုကရေစီဖော်ဆောင်နေတဲ့အယက်သားအစိုးရလက်ထက်ဖြစ်တဲ့အခြေအနေမဟုတ်တဲ့အကြောင်းတရားစွဲခံထားရတဲ့တိုင်းရင်းသားလူငယ်တွေကလည်းထောက်ပြပြောဆိုနေတဲ့အကြောင်းကိုတော့မဆုမောင်ကစူးစီးတင်ပြထားပါရဲ့ရှင်
။တိုင်းရင်းသားဒေသတွေကထိုးစစ်တွေအမြန်ဆုံးရပ်တန့်မှုပြည်တွင်းစစ်မီးငြိမ်းမှုစစ်ပြေးစစ်ဆောင်ပြည်သူတွေရဲ့အရေးအလေးထားစဉ်းစားဖို့တိုင်းပြည်လက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးငြိမ်းချမ်းရေးစီးပွားရေးပြဿနာတွေနဲ့ပြည်သူလူထုရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့ဆိုပြီးငြိမ်းချမ်းစွာဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြတဲ့တိုင်းရင်းသားလူငယ်တွေနဲ့တမကကျောင်းသားတွေလူခွေတက်ကြွလှုပ်ရှားသူတွေကို NND ရပ်သားဆွေရလက်ထက်ဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတဲ့အပေါ်မြန်မာဒီမိုကရေစီရဲ့လူခွေစောင့်ကြည့်နေတဲ့အဖွဲ့တွေကသုံးသပ်ဝေဖန်ပြောဆိုလိုက်တာပါ။ကာကွယ်ရေးပြည်ထောင်ရေးနဲ့အာဏာပိုင်တွေဘက်ကနေတရားစွဲဆိုမှုတွေဟာလွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ကိုရည်ရွယ်ချက်ရှိရှိဖိနှိပ်တဲ့လှုပ်ဆောင်မှုအဖြစ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့တည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြိုးအောင်ကအခုလိုရှုမြင်ပါတယ်
။ဟိုအခုဒီလူငယ်တွေပြည်ရခါမှာတက်ကြလှုပ်ရှားသူတွေကိုအဲ့လိုမျိုးဒီရုံးချင်းတွေပြည်ရခါမှာလို့တာဝန်ကိုတရားတွေနဲ့ချီနှောင်ထားတယ်ဆိုတာကဒီဖိနှိပ်မှုပုံစံတစ်မျိုးပဲပေါ့နော်။လွတ်လပ်စွာထုတ်ဖော်ပြောဆိုရင်ချိုးဖောက်တဲ့ပုံစံတစ်မျိုးပဲပေါ့နော်။ဟိုဥပမာဆိုလို့ရှိရင်ရန်ကုန်မှာဒီလူငယ်18ယောက်ကပြီးခဲ့တဲ့2018ခုနှစ်မေလမှာငင်းတိုင်းဆန္ဒပြရတဲ့ပတ်သက်လို့တရားစွဲခံကြရတာရှိတယ်။အခုသူတို့တွေကတပတ်တစ်ခါနဲ့ရုံချင်းပေါင်းကတစ်နှစ်ကျော်သွားနေရတယ်။အဲ့ဒီအခါမှာလူတွေကဘာဖြစ်လဲဆိုတော့အလုပ်ပြအဆိုင်ပြတ်တွေဖြစ်တယ်ပေါ့နော်။ဟိုတနည်းတစ်ပုံအားဖြင့်ခုနကပြောတဲ့ဝေဖန်ထောက်ပြမှုတွေတိုင်းကျိုးတိပြုဟိုလုပ်တဲ့ကိစ္စတွေကိုတားပြီးတော့အနောက်ရှက်အဟန့်တာဖြစ်စရာတွေ့ရတယ်။အဲ့တော့ကျွန်တော်တို့မေကွန်ထုတ်ချင်ရှိတာကတမင်များယူရချက်ရှိရှိဖန်တီးနေလားဆိုတာမေကွန်ထုတ်ရမှာ။ဥပမာကျွန်တော်ကဘာသွားတွေ့ရလဲဆိုလို့ရှိရင်ဒီကိန်းဒီလူငယ်တွေကငါခါခွန်းနဲ့ခါငယ်နဲ့ကိုလူငယ်တူကိုဒီမတူတဲ့မျိုးနဲ့ငါးခုလောက်ကနေဝိုင်းဆွဲတာဖလူဆိုတို့ဒီမောဆိုတို့လွှမ်းကော်တို့အများကြီးပဲပေါ့နော်အဲ့ခါကျတော့လူငယ်တွေကအဲ့ဒီအစပိုင်းမှာဘာဖြစ်လဲဆိုတော့အလုတ်ပြအခိုင်နဲ့ဖြစ်လာတယ်ပေါ့နောက်ပိုင်းကက်ကြလို့ချားသူတွေအခွဲရီကနေတော့ဝိုင်းပြောကြဝိုင်းဆိုကြမှာတာသူတို့အမှုလို့ပြန်ပေါင်းလို့တမျိုးနယ်တွေကနေတော့ဆော့ပြင်ပြလိုက်တယ်အဲ့ဒီမတိုင်ခင်ကဆင်းမျိုးနယ်ငါးခုလောက်ကဆွဲတာတွေ့ရတယ်အခုကိုစင်ဝင်းတို့အမှုပေါ့ကိုစင်ဝင်းအမှုဆိုလို့ရှိရင်လေအခုကဟိုဒီပြီးခဲ့တဲ့လကတော့ကိုစင်ဝင်းအမှုကိုဒီတရားသူကြီးကနေတော့ပတ်လက်ပေးလိုက်တဲ့ပေါ့နော်။ဒါပေမဲ့မပတ်လက်ခင်အချိန်မှာကနှစ်နှစ်ကျော်အထိဟိုမှာကိုစိုးဝင်းကတပတ်တစ်ခါမန္တလေးထီသွားပြီးတော့တရားရင်ဆိုင်ခဲ့ရတာပေါ့။ဒါမှပြောမယ်ဆိုလို့ရှိရင်ကိုစိုးဝင်းရဲ့ဒီမီဒီယာလုပ်ငန်းတွေကိုတနည်းတစ်ပုံနှောက်ယှက်နေတာလည်းပေါ့။အဲ့တော့ဟိုကျွန်တော်တို့ပြရတာနောက်ပိုင်းမှာယူရချက်ရှိရှိနဲ့ဟိုမီဒီယာသတင်းမီဒီယာလုပ်ငန်းတွေတက်ကြလှုပ်ရှားမှုလုပ်ငန်းတွေကိုပဲဟိုပုံပေါ့နော်ဒီထိကန့်အောင်လုပ်နေရတာဆိုတော့မေကွန်ထုတ်ကြပါနော်
။ကချင်စစ်ရှင်းနှစ်ပြည့်တဲ့အချိန်ပြည်တွင်းစစ်ရပ်ဖို့ဆစ်ဆောင်ပြည်သူတွေရဲ့အရေးငြိမ်းချမ်းစွာတရုတ်ဖို့တင်ဆက်ခဲ့တဲ့အပေါ်ပုံမှန်စကားနဲ့မြကြီးနားရဲစခန်းကတရားစွဲဆိုခံထားရတဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူမဆိုင်နှုတ်ပန်ကလည်းအပတ်စီလိုလိုမြကြီးနားတရက်ခွေကိုတွားရောက်နေတဲ့အခြေအနေကတော့ဒေသတွင်းကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုနှောက်နှေးစေတဲ့လုပ်ရက်အဖြစ်ဝေဖန်ပါတယ်
။ပြီးတော့ကျွန်တော်တို့ Freedom Expression ကိုလည်းတော့ဒီဘက်ကနေတာဝန်ရှိသူတွေကဒါလေးစားလိုက်နိုင်ပေးရမယ်လို့ကျွန်တော်အနေနဲ့ဘာဖြစ်လို့ဆိုရင်အခု Freedom Expression ဟိုတောင်းဆိုရတဲ့ကြောင့်လို့ဆောင်ရတဲ့ကြောင့်ပေါ့နော်အခုဘာမှစကွင်းပြရသေးထားတယ်။အခုကတပတ်တစ်ခါချင်းချင်းဆိုတော့ကျွန်တော်ဘေးမှာတွားလို့မရဘူးအိမ်မှာပဲလုပ်နေရတာပိုင်းရှိရတယ်။ဆိုတော့ကအချိန်ကန်အရာရောနေရာကန်တဲ့အရာရောအရင်အခက်အခဲဖြစ်တဲ့အိုင်းရှိရတယ်။တရားရုံးမှာရောက်ရင်လည်းပေါ့နော်တစ်ခါလေးရောက်တာနဲ့စဉ်းစားရမျိုးမဟုတ်ဘူးနဲ့ကျေလို့တဲ့ဒီကိုဆောင်းရတာမျိုးပေါ့။အာကျွန်တော်တို့ဆေးရတဲ့ပိုင်းဆိုတော့တော်တော်လေးဟိုအချိန်ကန်တဲ့အရာရောလူရပြင်ပန်းပေါ့လို့ပြီးတော့ဟိုတွားရဲ့ခါမှာရုံးနဲ့ဒီအိမ်လေးကတော့ဝေးရဆိုတော့ဒါအမှုကြီးရဲ့ကုန်ကြဒီချိန်လေးကုန်ပေါ့နော်အဲ့လိုမျိုးတော့အခက်ခဲတော့အများကြီးရှိခဲ့ပါတယ်ပေါ့နော
်အခုလိုမျိုးတော့ဆန်းစုကြည်ဦးဆောင်တဲ့ NND ရသားဆွေရလက်ထက်နိုင်ငံတော်ကတိုင်းရင်းသားလူငယ်တွေနဲ့တက်ကြွလှုပ်ရှားသူတွေလူငယ်တွေတရားစွဲဆိုထောက်ချခံရမှုပိုများလာနေတဲ့အနေအထားပေါ်မှာတော့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေပြန်လည်သုံးသပ်သင့်ပြီလို့ကယင်ဒီလယ်သမားတမကရဲ့ဥက္ကဋ္ဌအခုသူတွေကထောက်ပြပါတယ်
ဟိုဒီမိုကရေစီနိုင်ငံမှာသူရတရားကိုလွတ်လပ်စွာဝေဖန်ထောက်ပြပါခွင့်ရှိတယ်။ဒီဟာဒီဟာထောက်ပြတာကမှတို့မခနိုင်တော့ဒါဒီမိုကရေစီလို့ခေါ်ရမလို့ဒါအနာစင်လို့ခေါ်တဲ့ပုံစံမျိုးတည်ရောက်နေတယ်။ဒီအစိုးရတရားအနေနဲ့လူငယ်တွေအခုလိုတဲ့ကျော်လို့ဆက်နေတဲ့လူငယ်တွေနိုင်ငံရေးမှာပဲဖြစ်တိုင်းရင်းပြည်ရဲ့ဖြစ်လူထုကိုတည်ပင်ရပေးတဲ့ဘက်မှာရောဒီရုပ်ဘတ်ဆိုင်ရာမှာလိုက်ကူနေတဲ့ဘိုင်းမှာလုပ်နေတဲ့လူငယ်တွေကိုဒီလိုမတရားပုံမှန်မျိုးသိတဲ့တရားဆွဲတာကလည်းလူငယ်တွေကိုတိတိမမနေကူတော့ပဲလို့ကျွန်တော်နေကူနေတဲ့လောက်ရတဲ့ကိုရတာသ
ဒီစုပြတ်တော့ပေးပါလို့ဒါရတာဆိုရလက်ထက်အကျဉ်းတော်တွေထဲမှာလည်းနိုင်ငံရေးအကျဉ်းသားတွေကြံ့နေသေးတဲ့အပေါ်မှာဆိုရင်မကြေကြောင်းအကျဉ်းသားရေးလှုပ်ရှားသူတွေနဲ့လူလက်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားသူတွေဘက်ကသဘောထားစာနာတွေထုတ်ဖော်ပြီးတော့ဝေဖန်ပြောဆိုနေခြင်းလည်းဖြစ်ပါတယ်ရှင်။